ပထမဆုံးချိန်ကျင်းပတဲ့ဩစတြေးလျနဲ့အာဆီယံအထူးထိပ်သီးအစည်းအဝေးမှာကုန်သွယ်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့အမျိုးသားရေးအစွန်းရောက်ဝါဒအန္တရာယ်မြောက်ကိုရီးယားချိန်ချောက်မှုစာတာတွေကိုအဓိကထားပြီးတော့ဆွေးနွေးနေပါတယ်။တစ်ချိန်တည်းမှာပဲရိုဟင်ဂျာတွေပေါ်ဖြစ်နှိပ်မှုဆွဆွဲချက်နဲ့အာဆီယံထိပ်သီးခေါင်းဆောင်တွေကြားအယုံစိုက်ခံရဆုံးဖြစ်နေတဲ့မြမခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုဖမ်းဆီးဖို့ဩစတြေးလျလူအခွင့်ရေးရှင်နေအဖွဲ့ရဲ့ရှောက်ထားမှုကိုတန်တမန်ကင်းလွတ်ခွင့်ဥပဒေအရဩစတြေးလျရှင်နေချုပ်ကပယ်ချခဲ့ပါတယ်။အပြည့်အစုံကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်။
ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာစနေနေ့ကစတင်ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာတော့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးနဲ့လွတ်လပ်စွာကုန်သွယ်ခွင့်စတဲ့အချက်တွေကိုဩစတြေးလျဝန်ကြီးချုပ်မယ်ကွန်တမ်ဘယ်ကအဓိကထားပြောဆိုသွားပါတယ်။ဒါအပြင်အကြမ်းဖက်မှုတိုက်ဖျက်ရာမှာထောက်လိုင်းရေးတရင်အချက်လက်တွေဖလှယ်ရေးဩစတြေးလျနဲ့အာဆီယံကြားနားလည်မှုစာကြွန်လွှာကိုလက်မှတ်ရေးထိုးတဲ့အခမ်းအနားမှာဝန်ကြီးချုပ်တမ်ဘယ်ပြောသွားတာကတော့
So we have to be constantly alertconstantly working with our neighbors in the region the sharing of intelligence is critically important
ကျွန်တော်တို့မပြတ်သတိရှိနေရပါမယ်ဒေတာတွင်ကကျွန်တော်တို့အိမ်နီးချင်းတွေနဲ့မပြတ်လက်တွဲလုဆောင်နေရပါမယ်တည်င်းအပြန်အလှန်ဖလှယ်တာကတိတ်ကိုအရေးကြီးပါတယ်တိတ်အရေးကြီးလာတာမဟုတ်ဘူးဒါမှမဟုတ်တိတ်အရေးပါတဲ့ထောက်လိုင်းသတင်းမဟုတ်ဘူးလို့ထင်ရတာကတယောက်ယောက်ရဲ့စုံစမ်းစစ်ဆေးမှုမှာဗဟေလိဖြစ်နေတာကိုဆက်ဆက်ပြီးတဲ့အချက်ဖြစ်သွားနိုင်တယ်ဆိုတာကျွန်တော်တို့အားလုံးသိထားတာကြောင့်ပါယုံကြည်မှုအပြန်အလှန်ဖလှယ်မှုပူးပေါင်းဆောင်ရွက်မှုတွေဟာတိတ်ကိုအရေးကြီးပါတယ်
အလားတူအခမ်းအနားမှာမိကွန်းပြောကြားခဲ့တဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကလည်းအကြမ်းဖက်လှုပ်ရှားမှုကိုကြိုတင်ကာကွယ်နိုင်ရေးပိုးပြီးအရေးကြီးကြောင်းအခုလိုပြောသွားပါတယ
် It is essential it is key and it is imperative that we
အကြမ်းဖက်လှုပ်ရွတ်တွေကိုဖြစ်ပြီးမှနောက်ဆက်တွဲအဖြစ်အရေးယူလှုပ်ဆောင်တာတဲ့ကြိုတင်ကာကွယ်ရေးဥပဒေပြဋ္ဌာန်းချက်တွေကျွန်တော်တို့မှစီးပွားအဓိကမဖြစ်မနေအရေးပါတဲ့ကိစ္စဖြစ်ပါတယ်
ဒါပြင်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပတ်သက်လို့လေရိုဟင်ဂျာတွေကိုနှင်ထုတ်တဲ့ဖြစ်ရပ်ဟာမြန်မာနိုင်ငံရဲ့ပြည်ရင်းပြည်ထနာအဖြစ်ကြာရှည်ရပ်တည်လို့မရတော့တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ရာဇက်ကထည့်သွင်းပြောဆိုသွားပါတယ်။အခုလိုဒေတာရင်းအစည်းအဝေးမှာအာဆီယံခေါင်းဆောင်တအုပ်အနေနဲ့ပြည်ရင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးအာဆီယံမူကနေတွေးဖီပြောဆိုတာဟာရှားပါတဲ့ဖြစ်ရပ်လို့လေဒေတာရင်းကျွမ်းကျင်သူတွေကပြောကြပါဗျ။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကြောင့်ပြည်ခရီးနှင့်ဩဂုတ်လနောက်ပိုင်းကစပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာ9သိန်းလောက်ထွက်ပြေးခဲ့ရတဲ့အခြေအနေမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တဦးအနေနဲ့ဒေါက်ဆန်းစုကြည်မှာတာဝန်ရှိတယ်ဆိုတော့ဆွဲချက်နဲ့ဩစတြေးလျတရားရုံးကနေဖမ်းဝင်ရန်ထုတ်ပေးဖို့ဩစတြေးလျလူခွင့်ရေးရှေ့နေ9ဦးကဥတိုက်လျှောက်ထားခဲ့တာပါဗစ်တိုးရီးယားပြည်နယ်ကတရားရုံးမှာသူတို့လျှောက်ထားတဲ့နဲ့ပတ်သက်လို့ရှစ်နှစ်တုန်းဖြစ်တဲ့ Alison Bettison ကသတင်းမီဒီယာတွေနဲ့မေးမြန်းခန့်မှာအခုလိုပြောသွားပါတယ
် We accuse Aung San Suu Kyi of having personal responsibility for the Rohingya crisis this is due
ရိုဟင်ဂျာအခြေအနေနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်မှာပုံကိုရဲရတာဝန်ရှိနေတယ်လို့ကျွန်တော်တို့ဆွဆွဲထားတာပါမြန်မာအစိုးရအဖွဲ့မှသူ့ရဲ့အာဏာနဲ့ထိန်းချုပ်မှုရှိနေတဲ့အပြင်လူများရဲ့ထောက်ခံမှုကိုလည်းရထားပေမဲ့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ညင်ပန်းနှိပ်စက်မှုတွေကိုအခါအကွယ်ပေးဖို့ဒေါအောင်ဆန်းစုကြည်ကအ ਨੇ အကျင်မဲ့လှုပ်ဆောင်ခဲ့ပါတယ်
။ဒီရှင်းတွေရဲ့လျှောက်ထားချက်ကိုအဓိကခွင့်ပြုမိတ်ပေးရမယ်။ဩစတြေးလျရှေ့နေချုပ်ပေါ်တာကတော့တန်တမန်ကင်းလွတ်ခွင့်အရာတရားရုံးအမိန့်နဲ့ဘယ်နိုင်ငံခေါင်းဆောင်ကမှဖမ်းဆီးလို့မရဘူးဆိုတဲ့အချက်နဲ့ချက်ချင်းတုံ့ပြန်ပယ်ချခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျအခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ဩစတြေးလျမြန်မာရုံးရဲ့ညွှန်ကြားရေးမှူးဒေါက်တာမြင့်ချူကအခုလိုပြောပြပါတယ်
။ဩစတြေးလျရှင်းနေချုပ်ကသူ့ရဲ့ပြောခွင့်ရှိပုဂ္ဂိုလ်ကဘာပြောလဲဆိုတော့ဩစတြေးလျနိုင်ငံမှာသူတို့လုပ်လို့မရဘူး။ဘာကြောင့်လဲဆိုတော့နိုင်ငံတကာဥပဒေရှိတယ်ဆိုပေမဲ့ဥပဒေမှာကနိုင်ငံတစ်ခုရဲ့အစိုးရအကြီးအကဲနိုင်ငံတော်အကြီးအကဲသို့မဟုတ်နိုင်ငံခြားရေးဝန်ကြီးသူတို့တွေကိုဩစတြေးလျမြေပေါ်မှာဒီလိုမျိုးတရားစွဲအရေးယူလို့မရဘူးဖမ်းလို့မရဘူးတရားရုံးကိုတတ်ခိုင်းလို့မရဘူးဆိုပြီးတော့သူကအဲ့လိုပြောလိုက်ပါတယ်ခင်ဗျပြောချင်တာကတော့ဒီလိုတရားစွဲလို့မရဘူးဆိုတဲ့ဥစ္စာကိုရှင်းရှင်းလင်းလင်းပြောတဲ့သဘောဖြစ်သွားပါတယ်သူတို့အဖွဲ့တွေကဒါလောက်လဲနာမည်ရှိတာမဟုတ်တော့ဒေါ်အောင်ဆန်းစုကြည်ရဲ့နော်ကိစ္စကိုလိုင်းတင်လိုက်ပြီးတော့သူတို့အဖွဲ့ကိုဩစတြေးလျကဟိုနိုင်ငံတကာဟိုပို့ပြီးသိရှိလာအောင်လုပ်တဲ့ပုံစံမျိုးလို့ကျွန်တော်အဲ့လိုမြင်တယ်ခင်ဗ
ျဒေါက်ဆန်းစုကြည်ရဲ့ဩစတြေးလျခီးစင်မှာစနေနေ့တနင်္ဂနွေနေ့ရက်ကြာကျင်းပနေတဲ့ဩစတြေးလျနဲ့အာဆီယံအထူးထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတာဖြစ်တယ်လို့ဩစတြေးလျအစိုးရနဲ့တီးတန့်ဆွေးနွေးဖို့အထူးဧည့်သည်တော်အဖြစ်လဲဖိတ်ကြားခံထားရတာဖြစ်ပါတယ်ဒါကြောင့်ဩစတြေးလျဝန်ကြီးချုပ်မယ်ကွန် တန်ဘောကတော့ဒေါန်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံရမှာရိုဟင်ဂျာပြည်ထနာနဲ့ရခိုင်ပြည်နယ်အရေးထက်သွင်းဆွေးနွေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရိုဟင်ဂျာအရေးမှာမြန်မာအစိုးရကိုနိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်နေပေမဲ့ဩစတြေးလျကတော့အရင်နှစ်နိုင်ငံဆက်ဆံရေးအတိုင်းဆက်လက်ပြီးထားရှိသွားမယ်လို့မြင်ကြောင်းဒေါက်တာမြင့်ချူက VOA ကိုပြောပါရရှင်။